တော်တာရှင်များခင်ဗျာအခုလပထမပတ်မှာမြန်မာနိုင်ငံစံစဘာအသင်းချုပ်ကအကျိုးတူလေယာစနစ်လောက်ကင်လို့တဲ့ကုမ္ပဏီတွေစက်ပိုင်တွေကုန်တယ်တွေနဲ့တောင်သူတွေကိုအကူအညီပေးမယ်ဆိုတဲ့ဖိတ်ကြစာထုတ်ပြန်ခဲ့ပါတယ်စံစဘာအသင်းအနေနဲ့ဤပညာငွေကြေးအကူအညီတွေပါပေးမယ်ဆိုပြီးဖော်ပြထားပါတယ်ဒီနေရာမှာ contract layer စနစ်လို့ခေါ်ကြတဲ့အကျိုးတူလေယာစနစ်ကဘာလဲဆိုတာကိုကျွန်တော်ဦးတင်ပြပါမယ်ချုံပြောရရင်တော့ဒီစနစ်မှာအကျိုးတူလုပ်ငန်းလုံးမဲ့ဘက်နှစ်ဖက်ရှိပါတယ်။ကုမ္ပဏီဘက်ကငွေကြေးအရင်းအနှီးကိုစိုက်ထုတ်ပေးမယ်။တောင်သူဘက်ကမြေယာနဲ့လုပ်အားကိုအရင်းအနှီးအဖြစ်စိုက်ထည့်ပြီးလုပ်ငန်းကိုအကျိုးတူလုပ်ကြတာပါ။ဒီနေရာမှာနှစ်ဦးနှစ်ဖက်ရဲ့ကနဦးသဘောတူညှိနှိုင်းမှုတွေအရလုပ်ငန်းပုံစံတွေအမျိုးမျိုးရှိနိုင်ကြပါတယ်။ဥပမာပြောရရင်တော့ကုမ္ပဏီဘက်ကလိုအပ်တဲ့ငွေကြေးတွေစိုက်ပျိုးရေးဆေးတွေကိုထုတ်ပေးထားမယ်။တိနံပေါ်ချိန်ကြရင်တောင်သူအနေနဲ့ကုမ္ပဏီစီကယူထားတဲ့ငွေနဲ့သွင်းအားစုဖိုးကိုပြန်ပေးရမယ်။အဲ့ဒီငွေကြေးအတွက်အတုံးတုံးအနည်းငယ်ယူတာလဲရှိနိုင်တယ်၊မယူတာလဲရှိနိုင်ပါတယ်။ပြီးရင်တောင်သူအနေနဲ့သူ့ရဲ့တီးနှံတွေကိုကုမ္ပဏီဘက်ကိုမဖြစ်မနေရောင်းပေးရမယ်ဆိုတာမျိုးရှိနိုင်တယ်လို့ကိုကြိုက်တဲ့စီကိုရောင်းနိုင်တယ်ဆိုတာမျိုးလည်းရှိနိုင်ပါတယ်။ကုမ္ပဏီဘက်ကိုတီးနှံတွေရောင်းပေးရမယ်ဆိုတဲ့အခါမှာလဲဈေးနှုန်းကကာလပေါက်ဈေးဖြစ်နိုင်တယ်လို့နှစ်ဖက်ကြိုတင်သဘောတူညီထားတဲ့ဈေးနှုန်းလဲဖြစ်နိုင်ပါတယ်။နောက်ထပ်ပုံစံတစ်ခုကတော့ရေရှည်ပူပေါင်းမှုပုံစံမျိုးပါ။ကုမ္ပဏီဘက်ကသူနဲ့အကျိုးတူပူပေါင်းမဲ့တောင်သူတော်တော်များများရဲ့စိုက်ပျိုးမြေတွေကိုတကွင်းတစ်ဆက်တည်းဖြစ်သွားအောင်မြေပြင်နာတွေလှုပ်လိုက်မယ်။ပြီးရင်လုပ်ငန်းပူပေါင်းဆောင်ရွက်မှုကိုအနည်းဆုံးဘယ်နှစ်နှစ်လုပ်ရမယ်ဆိုပြီးသတ်မှတ်လုံဆောင်ကြမယ်။တီးနှံပေါ်ချိန်ကြရင်တောင်သူအနေနဲ့စိုက်ထည့်ထားတဲ့စိုက်ပျိုးမြေအချိုးအစားလိုက်အကျိုးအမြတ်ရရှိမယ်။ဒါကပုံစံတစ်မျိုးပါ။လက်ရှိအချိန်မှာတော့မြန်မာနိုင်ငံမှာအကျိုးတူလေယာစနစ်လောက်ကင်နေကြတဲ့နေရာအနည်းငယ်ပဲရှိပါသေးတယ်။အဓိကတော့အေရဝတီတိုင်းဘက်မှာပါ။ဆက်လက်ပြီးတင်ပြမှာကအကျိုးတူလေယာစနစ်ကိုကြဲကြဲပြက်ပြက်အကောင်အထည်ဖော်နိုင်ရင်တောင်သူတွေနဲ့တိုင်းပြည်ရဲ့လေယာကန္တာအတွက်ဘလို့အကျိုးရှိစေနိုင်မလဲဆိုတဲ့အပိုင်းမှာလက်ရှိအချိန်မှာမြန်မာတောင်သူတွေအဓိကကြုံတွေ့နေရတဲ့အကြီးမားဆုံးအခက်ခဲတွေအနက်ထိတ်ဆုံးကတစ်ချက်ကတော့ငွေကြေးအရင်းအနှီးအလွန်အမင်းအားနည်းနေတာပါ။တောင်သူအများစုအနေနဲ့လိုတဲ့ငွေကြေးအများစုကိုအတိုးကြီးကြီးပေးနေရတာကြောင့်အကျိုးအမြတ်ကလည်းအလွန်အမင်းနှဲပါနေပါတယ်။တီးနံစိုက်ပျိုးမှုကနေရတဲ့အကျိုးအမြတ်တစ်ဝက်လောက်ကိုအတိုးအဖြစ်ပေးနေကြရပါတယ်။ဒါကြောင့်အကျိုးတူအလုပ်လုပ်မဲ့ကုမ္ပဏီတွေစီကနေလိုအပ်တဲ့ငွေကြေးအရင်းနှီးနဲ့တွင်းအားစုတွေကိုရမယ်ဆိုရင်အတိုးမဲ့ပဲဖြစ်ဖြစ်အတိုးနေနေပေးရရင်ပဲဖြစ်ဖြစ်တောင်သူအတွက်အင်မတန်မှအကျိုးရှိလာမှာပါ။ဒါအပြင်တောင်သူတွေအနေနဲ့တီးနံပေါ်ချိန်မှာဝက်လက်ရှားပါလို့ရရစင်းနဲ့ထိုးရောင်းရတဲ့ဖြစ်ဆိုးကိုလည်းရှောင်ရှားလာနိုင်ပါလိမ့်မယ်။အကယ်၍သာအပေါ်မှာတင်ပြခဲ့တဲ့အကျိုးတူလေယာစနစ်သာကြဲကြဲပြန့်ပြန့်နဲ့အောင်မြင်လာရင်တောင်သူတွေတင်မကဘဲနဲ့လေယာကန္တာကြီးတစ်ခုလုံးမှာအဆင့်မြင့်တက်လာနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အကျိုးတူလေယာလောက်ကွက်တွေကနေအရေးအသွေးပိုကောင်းတဲ့သီးနှံတွေထုတ်လုပ်လာနိုင်မယ်။အကျိုးဆက်အနေနဲ့ပြည်ပတင်ပို့မှုဈေးကွက်ပိုမိုကျေပြန့်လာမယ်။လေယာကန္တာမြင့်တင်ရေးဆိုတာကမ်းမမြင်လမ်းမမြင်ဖြစ်နေရကနေလမ်းကြောင်းကောင်းပေါ်ကိုရောက်လာနိုင်ပါတယ်။ဆက်လက်တင်ပြကြင်တာကတော့အကျိုးတူလေယာစနစ်ကတောင်သူတွေအတွက်ကောတိုင်းပြည်ရဲ့လေယာကန္တာအတွက်ပါအကျိုးရှိမှမှန်ပေမဲ့အကောင့်ထဲဖော်မယ်ဆိုရင်တော့ဥပဒေဆိုင်ရာခိုင်မာတဲ့စည်းမျဉ်းပြဋ္ဌာန်းချက်တွေရှိဖို့လိုအပ်တယ်ဆိုတဲ့အချက်ပါစံစဘာအသင်းချုပ်ရဲ့ထုတ်ပြန်စာထဲမှာတော့အကျိုးတူလေယာစနစ်အတွက်ဗတ်မျှတဲ့စည်းမျဉ်းစည်းကမ်းတွေကိုအစိုးရစီအကြံပြုတင်ပြထားတယ်လို့ပါပါတယ်တကယ်ကိုလိုအပ်တဲ့အချက်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုရင်လေယာဉ်လုပ်ငန်းကိုအကျိုးတူလုပ်ကြရင်အကျိုးအမြတ်ကိုခွဲဝေရမှာဖြစ်စေအကယ်၍လုပ်ငန်းပူးပေါင်းမှုကိုသဘောတူကာလရဲ့တစ်ဝက်တစ်မြက်ကာလအတွင်းမှာရပ်ဆိုင်းလိုကြရင်ပဲဖြစ်စေအငင်းပွားမှုတွေပြဿနာရှုပ်ထွေးမှုတွေကပေါ်ပေါက်နိုင်ပါတယ်ဒါကြောင့်ဘာကိုပဲလှုပ်ခွင့်ပြုတယ်ဘလို့ပဲလှုပ်ခွင့်ပြုတယ်အငင်းပွားရင်ဘလို့ဖြေရှင်းရမယ်ဆိုတဲ့စီမင်းစည်းကမ်းတွေကိုတိတိကျကျခိုင်ခိုင်မာမာထုတ်ပြန်ထားဖို့လိုပါတယ်ဒါမှသာအကျိုးတူလေယာဉ်စနစ်ဆိုတာရေရှည်ခန့်မှာဖြစ်ပါတယ်မဟုတ်ရင်တော့တစ်နှစ်နှစ်နှစ်လောက်ဆိုရင်ငင်းကြခုံကြတိုင်ကြတောကြနဲ့အချိန်သေးသွားနိုင်ပါတယ်အကျိုးတူလေယာဉ်လုပ်ငန်းကိုတောင်သူတော်တော်များများကလည်းစိတ်ဝင်စားမှုရှိကြပါတယ်ဒါနဲ့ပတ်သက်ပြီးလွတ်လပ်သောတောင်သူလေသမားအသင်းဥက္ကဋ္ဌဦးသိန်းအောင်ကပြောပြထားပါတယ
်တကယ်လို့ကန်ဆိုင်လေယာဉ်စနစ်ကိုတွားမယ်ဆိုရင်နိုင်ငံတကာတစ်နှစ်ညီလာကြကြအစိုးရကလည်းဥပဒေတရားခိုင်ခိုင်မာမာလိုအပ်တယ်လို့ကုမ္ပဏီတွေကလည်းပဲမျိုးစေ့ကနေပြီးတော့ marketဒီလုံအကြည့်တာဝန်ယူမှုတာဝန်ခံမှုတွေနဲ့လေသမားဘက်ကလည်းပဲသူတို့လိုချင်တဲ့ပမာဏအရေးအတွက်ကိုတာဝန်ယူနိုင်တဲ့အဲ့ဒီလို၃ဘွဲ့ဆိုင်ကန်ဆိုက်လေယာစနစ်မျိုးကိုစနစ်တကျလုပ်ဖို့လိုအပ်ပါတယ်လို့ဟိုအကြံပြုချင်ပါတယ
်ဆက်လက်တင်ပြလိုတာကတော့အစိုးရရဲ့တာဝန်ရှိသူတွေအနေနဲ့အကျိုးတူလေယာဉ်လုပ်ငန်းအတွက်ဥပဒေဆိုင်ရာစီမင်းစည်းကမ်းတွေကိုချမှတ်တဲ့နေရာမှာတော့စံစဘာအသင်းနဲ့လုပ်မဲ့စီမံချက်တစ်ခုတည်းတွေမကဘဲရေရှည်အတွက်ကိုပါတခါတည်းကြည့်ပြီးလုပ်ဖို့လိုပါတယ် ဘာဖြစ်လို့လဲဆိုတော့အကျိုးတူလေယာစနစ်အောင်မြင်လာရင်ရေရှည်မှာစံစဘာအသင်းအပြင်ပြည်တွင်းကအခြားသောအဖွဲ့အစည်းတွေပြည်ပလုပ်ငန်းရှင်တွေကပါဝင်ရောက်လုပ်ကင်ကောင်းလုပ်ကင်လာကြပါလိမ့်မယ်နီကုန်းကြုံအနေနဲ့တင်ပြကျင်တာကတော့အကျိုးတူလေယာလုပ်ငန်းတွေအပြိုင်အယိုင်ပေါ်ပေါက်လာတဲ့အခါမှာပေါ့စီလိုလိုကြောင်ရုပ်ထိုးဆေးအတွက်လေးဆိုတာမျိုးမဖြစ်စေဖို့အတွက်ဗန်းမြတဲ့စီမင်းစည်းကမ်းတွေကိုလုပ်ငန်းတွေမစတင်ခင်အချိန်မီထုတ်ပြန်ထားရင်လိုအပ်ပါကြောင်းတက်ဆိုင်သူများကိုတိုက်တွန်းတင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ